Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington Bureau of View American တန်ကနေ2019ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓနေ့ညနေစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မခင်မြူထွေးပါရှင်ဒီညနေအစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့မြောက်ကိုရီးယားနိုင်ငံကဗန်လုပ်ငန်း၈ခုနဲ့ဗန်အရာရှိ26အုပ်ပေါ်ပြစ်မှတ်ထားတဲ့အရေးယူတံခတ်မှုတွေချလိုက်ရောအမေရိကန်ဗန်နိုင်ဝန်ကြီးဌာနကကြေညာပါတယ်တရုတ်နိုင်ငံမှာကုလသမဂ္ဂကဆက်လျှောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတန်ခါတော်တချို့နဲ့အမျိုးသားရေးအစိုးရတွေကလက်မခံဖို့ကန့်ကွက်ဆန္ဒပြကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြေညာပေးမှာပါ
ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်မောင်တုံးမြို့နယ်ရဲဘော်ကြားကြေးရွာအနီးဟိန္ဒူဘာသာဝင်တွေရဲ့ရုပ်လောင်းတွေရှာဖွေတွေ့ထားတဲ့နေရာကိုဒီကနေ့သတင်းမီဒီယာတွေသွားရောက်သတင်းယူဝင်ရခဲ့ပါတယ်
။ဒါအဲ့လူတွေရဲ့ပြောဆိုချက်ကတော့အဲ့အမျိုးသမီးရှိယောက်ကပြောတဲ့သတင်းကသူကလာရှာဖွေတဲ့အချိန်မှာပထမမှာဒီကလေးနဲ့အမျိုးသမီးတွေပြေ
းရခိုင်ပြည်နယ်ကနေကျမတို့ view မြန်မာပိုင်းသတင်းတောက်ကိုမိုးစောတိုက်ရိုက်သတင်းပေးပို့ထားတာကိုမကြခင်မှာအပြည့်စုံနားဆင်ရပါမယ်။ဒီပြည်ပခါတွေဖြစ်နေတဲ့မောင်တော်ဒေတာကိုရန်ကုန်ခြေဆိုင်နိုင်ငံတကာတန်တမန်တွေသွားရောက်လည်လာဖို့ရှိနေတာနောက်ထမ်းမြန်မာနယ်စပ်ကမြန်မာရွှေ့ပြောင်းလို့သမားကလေးငယ်တွေအစိုးရစစ်ပထမနှစ်ဝက်စာမေးပွဲဖြေနေကြတဲ့အခြေအနေဘယ်လိုအခက်အခဲတွေရှိနေသလဲဆိုတာကိုလည်းသိရပါမယ်အခုတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးသွားပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံကဗန်လုပ်ငန်း၈ခုနဲ့ဗန်အရာရှိ26အုပ်ပေါ်ပြစ်မှတ်ထားတဲ့အရေးယူတန်ခတ်မှုအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်ဗန်နိုင်ဝန်ကြီးဌာနကကြေညာလိုက်ပါတယ်။လူမျိုးများထိခိုက်သေးချေစီမဲ့လက်နက်တွေနဲ့ပက်ထင်းတပ်မစ်ဆိုင်းတုံးအစီအစဉ်တွေအတွက်နိုင်ငံတကာဗန်နိုင်စနစ်ကိုတုံးချနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုပြစ်မှတ်ထားတန်ခတ်ဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဗန်နိုင်ဝန်ကြီးဌာနရဲ့မနေ့ကကြေညာချက်မှာဖော်ပြထားတာပါ။ကိုရီးယားကျွမ်းဆွဲမှာနျူကလ িয়ার ကင်းစင်ရေးနဲ့ငင်းချိုင်းရေးအတွက်အမေရိကန်ရဲ့ရည်မှန်းချက်တွေကိုအောင်မြင်အောင်အကောင်အထည်ဖော်နိုင်ရေးမြောက်ကိုရီးယားကိုအထူးချံဖြစ်အောင်လုပ်မဲ့မဟာဗျူဟာအရတိုးမြင့်ဆောင်ရွက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူညွန်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကပြောဆိုခဲ့ပါတယ်။အပြင်နဲ့ဟိုက်ဒရိုဂျင်ဘုံလို့ယုံကြည်ရတဲ့အနုမြေဘုံစမ်းသပ်မှုလုပ်ခဲ့ပြီးနောက်မှာပဲဒီလန်ဆန်းမှာလူညွန်ရေးကောင်စီကမြောက်ကိုရီးယားပေါ်တန်ခတ်မှုအသစ်တွေချမှတ်ထားတာပါ။တန်ခတ်မှုအသစ်တွေကမြောက်ကိုရီးယားရဲ့စွမ်းအင်နဲ့လောင်စာတင်သွင်းမှုတွေကိုအကြီးအကျယ်ဖျက်ထုတ်ခံရမှာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ကုလသမဂ္ဂရဲ့တန်ခတ်မှုအသစ်တွေကမြောက်ကိုရီးယားလူထုအတွက်အသက်ရှူပေါင်းမရှိအောင်လုပ်တဲ့လုပ်ရတစ်ခုဖြစ်ရှုတ်ချကြောင်းတုံ့ပြန်ထားတာပါ။မနေ့ကအမေရိကန်ဗန်နိုင်းဝန်ကြီးဌာနကတန်ခတ်မှုအသစ်တွေချမှတ်လိုက်တဲ့မြောက်ကိုရီးယားနိုင်ငံသား26ဟာပြည်ပနိုင်ငံတွေမှာနေထိုင်နေကြပြီးမြောက်ကိုရီးယားဗန်နေအတွက်အကျိုးဆောင်ပေးနေသူတွေဖြစ်ပါတယ်။ဒီထက်က19ဦးကတော့တရုတ်နိုင်ငံမှာနေထိုင်နေပြီးရုရှားမှာ3၊လီဘီးယားနဲ့အာရဗ်စော်ဝါများပြည်တော်စု UAE မှာ2ဦးစီနေထိုင်ကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်တပ်ဖွဲ့တွေနဲ့ရှင်မတိုးနောက်မဆုတ်သာအခြေအနေကိုကျော်လွှားနိုင်ရေးအမေရိကန်ဘက်ကမဟာဗျူဟာအသစ်ချမှတ်ဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့အာဖဂန်နိုင်ငံတွင်တိုက်ခိုက်မှုကိုဆွန့်လွတ်မှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ကာဘူးမြို့တော်မှာပြောဆိုပါတယ်။လက်တွေ့အခြေအနေပေါ်မူတည်ချင်းကမဲ့အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာအသစ်ကအာဖဂန်နစ္စတန်ကိုပို့ပြီးတော့အထောက်အကူဖြစ်စေမယ်လို့လည်းဝန်ကြီးကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကာဘူးမြို့တော်ကိုဆက်ရောက်ပြီးနိုင်ပိုင်းအကြာမှာပဲကာဘူးလေဆိပ်ကိုဒုံးလက်နက်နဲ့ပစ်ခတ်တိုက်ခိုက်ခံရတာကြောင့်လူ၅ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကာဘူးမြို့တော်ကိုရောက်ရှိနေတဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့အကြီးအကဲယွန်းစတိုတန်ဘတ်ကလည်းနေတိုးအဖွဲ့ရဲ့အလားတူပိုက်ဖြတ်ချက်ကိုအခိုင်အမာကတိပြုပြောဆိုပါရယ်ပြီးခဲ့တဲ့လကကြေညာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာဖဂန်ဆိုင်ရာအစီအစဉ်ကတော့တာလီဘန်တပုန်တွေနဲ့ရှင်မတိုးနောက်မဆုတ်တာအခြေအနေကိုဖြေရှင်းရဲ့အထောက်အကူဖြစ်စေဖို့အိန္ဒိယလိုဒေသရင်းနိုင်ငံတွေဘက်ကပို့ပြီးတော့ပါဝင်လာဖို့မျှော်မှန်းတာဖြစ်ပါတယ်အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကိုကာကွယ်ဝင်ကြီးမက်တစ်ရောက်ရှိစင်မှာလဲအာဖဂန်ရေးအိန္ဒိယရဲ့ဆောင်ရွက်ချက်တွေကိုချီးကျူးတဲ့အကြောင်းပြောဆိုခဲ့တယ်လို့အာဖဂန်နိုင်ငံတွင်ဒီမိုကရေစီတည်ငြိမ်ရေးနဲ့လုံခြုံရေးမြင့်တင်ပေးနိုင်ဖို့နောက်ထပ်ဆောင်ရွက်ချက်တွေကိုလည်းကြိုးဆိုတယ်လို့ပြောဆိုခဲ့တာပါအာဖဂန်နိုင်ငံကိုအိန္ဒိယတပ်ဖွဲ့တွေဆစ်လွတ်မှာမဟုတ်ပေမဲ့လဲအာဖဂန်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်မယ်လို့အိန္ဒိယကာကွယ်ရေးဝင်ကြီးကလည်းပြောဆိုခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုအယ်ဘာမာပြည်နယ်ကတက်လက်တော်အမတ်နေရာအတွက် Republican Party တွင်အကြိုရွေးကောက်ပွဲမှာအယူဆပြင်းထန်တဲ့ Conservative Party တရားသူကြီးဟော Brian Moore ကသမ္မတဒေါ်နယ်ထရန့်ထောက်ခံမှုပေးထားတဲ့လက်ရှိတက်လက်တော်အမတ်ကိုအနိုင်ရသွားပါတယ်။သမ္မတရဲ့ ခိုင်အမာထောက်ခံမှုရထားတဲ့တက်လွတ်တော်အမတ်လူသာစထရင်းနဲ့သမရရဲ့မဟာဗျူဟာချန်ပီပုဂ္ဂိုလ်ဟောင်းစတီဗန်တော်ကထောက်ခံမှုပေးထားတဲ့တရားသူကြီးဟောင်းတို့ရှင်ပြန်ခဲ့ကြတဲ့ရွေးကောက်ပွဲဖြစ်တာကြောင့်လည်းတနင်္ဂနွေလုံးကအာရုံစိုက်ခံခဲ့ရတာပါသမရရဲ့ထောက်ခံမှုမရခဲ့ပေမဲ့လည်းရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရိုင်းမိုးကတော့ဖွဲ့စည်းပုံခြေရန်ဥပဒေနဲ့ကန့်ညီတဲ့ကိစ္စတွေအမေရိကန်လူ့ဖွဲ့စည်းရင်ကျေးမှုနဲ့တိုက်ပြည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေမှာသမရကိုအားပေးထောက်ခံမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ပါတီတွေမှာအနိုင်ရခဲ့တဲ့တရားသူကြီးဟောင်းရိုင်းမိုးအနေနဲ့ထက်တော်အမတ်ဟောင်း Jeff Session ရှင်းနေချုပ်ဖြစ်တာဝန်ယူခဲ့ပြီးနောက်လက်လက်သွားတဲ့နေရာအတွက်ဒီမိုကရက်တစ်ပါတီက Doc Jones နဲ့ဒီဇင်ဘာလတည်းထပ်မံရှင်ပြန်ရမှာပါရှင်းနေချုပ်ဖြစ် Jeff Session တာဝန်ယူခဲ့ပြီးနောက်လက်လက်သွားတဲ့နေရာမှာယာယီခန့်ထားတဲ့ Luther Strange ကတော့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပြန်ပက်ကိုစလေ Ryan Moore ကိုချီးကျူးစကားပြောကြားခဲ့ပါတယ်သမတ် Trump ကလည်းအနိုင်ရခဲ့တဲ့တရားသူကြီးဟောင်းကို Twitter လူမှုကွန်ရက်ကနေချီးကျူးကြောင်းပြောဆိုခဲ့ပါတယ်
ကာရီဘီယံဒေသကအမေရိကန်ပိုင်နက်တွေမှာဟာရီကိန်းမုန်တိုင်းတွေရဲ့ထန်ချောင်းအကြီးအကျယ်ပျက်စီးရမှုတွေအပေါ်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အစိုးရအဖွဲ့ဝင်တွေကကာကွယ်ပြောဆိုကြပါတယ်။ဟာရီကိန်းမာရီယာကြောင့်ပူတိုရီကိုနဲ့အမေရိကန်ပိုင်ဗာဂျင်အိုင်လန်တို့မှာအကြီးအကျယ်ပျက်စီးခဲ့ရပြီးဒေသနှစ်ခုလုံးကအခက်ကြုံနေရတဲ့ပြည်သူတွေကိုအစိုးရဘက်ကတတ်နိုင်သလောက်ဆောင်ရွက်ပေးနေတယ်လို့အမေရိကန်သမ္မတထရန့်ကမနေ့အင်္ဂါနေ့တုန်းကသတင်းထောက်တွေကိုပြောပါတယ်။အမေရိကန်ပိုင်နက်တွေဖြစ်တဲ့ပေါ်တိုရီကိုနဲ့အမေရိကန်ဗာဂျင်အိုင်လန်တို့မုန်တိုင်းတံတင်ပြီးသတင်းတစ်ပတ်လောက်အကြာမှာသမ္မတကအခုလိုပြောတာပါအမေရိကန်ပိုင်နက်တွေကမုန်တိုင်းတံတင်သူတွေကိုကူညီရေးမှာအမေရိကန်အစိုးရနဲ့စစ်တပ်တို့ကအားထက်ဆောင်ရွက်ခဲ့တယ်လို့ပြောဆိုပြီးဒီဆောင်ရွက်ချက်တွေကိုပြည်သူတွေသိရှိတဲ့အကြောင်းလဲသမ္မတကပြောပါတယ်ပေါ်တိုရီကိုနဲ့အမေရိကန်ဗာဂျင်အိုင်လန်တို့ကိုတွားရောက်မယ်လို့လဲသမ္မတထရန့်ကမနေ့အင်္ဂါနေ့ကကြေညာပါတယ်အဲ့ဒီဒေတာတွေမှာပြည်တော်စုအစိုးရဝန်ထမ်းထောင်နဲ့ချီအလုပ်လုပ်နေတယ်လို့လဲအမိမြေလုံခြုံရေးဝန်ကြီးအဖြစ်ယာယီတာဝန်ယူထားတဲ့အီလိန်းဒုကပြောပါတယ်ရှားပွေကယ်ဆယ်ရေးလုပ်ငန်းတွေကိုမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့သမ္မတထရန့်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အမိမြေလုံခြုံရေးဝန်ကြီးကပြောဆိုခဲ့တာပါမနေ့အင်္ဂါနေ့အထိတော့ပေါ်တူရီကိုကဆေးရုံ69ရုံနဲ့မှာ71ခုမှာပဲအရေးပေါ်မီးစက်တွေအသုံးပြုနိုင်မဲ့ဓာတ်ဆီအလုံလောက်ရှိနေတာဖြစ်ပါတယ်
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကမှာခင်ဗျာဗော်ဒူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တင်းလင်္ကာနိုင်ငံမှာကုလသမဂ္ဂကဆောက်ရှောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတန်ဃာတော်တချို့နဲ့အမျိုးသားရေးအစိုးရတွေလက်မခံမှုကန့်ကွက်ဆန္ဒပြကြပါတယ်။မြန်မာနိုင်ငံကပြည်ပကတိကြောင့်ထွက်ပြေးလာသူတွေလို့ဆိုတဲ့ရိုဟင်ဂျာတွေကိုတင်းလင်္ကာနိုင်ငံကာယူလမ်းမှာလေတစင်းနဲ့ဒီနေ့စက်မိုင်းမှာပဲမျောနေတာတွေ့ခဲ့ရတဲ့အတွက်ကယ်ဆယ်ပြီးကုလံပိုမြို့အပြင်မှာထိမ့်သိမ်းဆောက်ရှောက်ထားတာပါ။ရိုဟင်ဂျာ31ယောက်ကိုတော့လူမောင်ခိုးသူတွေဖြစ်တန်ရရှိသူအိန္ဒိယနိုင်ငံသားနှုတ်နဲ့တူဧပြီလထဲမှာဖမ်းဆီးထားတာလို့လည်းတရုတ်လင်ငန်နိုင်ငံရဲ့တပ်ဖွဲ့ပြောခွင့်ရသူကိုကူကာပြီးရိုက်တာသတင်းကဖော်ပြထားပါတယ်။ကုလသမဂ္ဂကဖွင့်လှစ်ထားတဲ့ထင်းသေးစခန်းကိုမနေ့တုန်းကအတင်းဝင်ရောက်ခဲ့သူတွေကတန်ဃာတော်တပါးကတော့ဒီလူတွေကမြန်မာနိုင်ငံမှာဗုဒ္ဓဘာသာရဟန်းတော်တွေကိုတတ်တဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေလို့ဆွဆွဲပြောဆိုခဲ့တာကိုလည်းဗီဒီယိုမှတ်တမ်းတွေမှာတွေ့ခဲ့ကြရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2012ခုနှစ်ကစခဲ့တဲ့ပြစ်ပကတ်တွေကပြီးခဲ့တဲ့လတဲ့ ARS စွန့်ရောက်အုပ်စုကလွန်ကျော်ရေးကိစ္စတွေကိုဝင်ရောက်တက်ခတ်ခဲ့ရကတကြောပြန်ကြီးထွားလာခဲ့တာပါအစွန်ရောက်တွေရဲ့တက်ခတ်မှုနောက်ပိုင်းလွန်ကျော်ရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်းအခုဆိုရင် 48,000 အထိရှိနေပြီလို့လည်းမနေ့တုန်းကပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကသတင်းထုတ်ပြန်ထားပါတယ်မြန်မာဆိုရသတင်းထုတ်ပြန်ရေးကော်မတီကတော့ ARS အစွန်ရောက်အုပ်စုရဲ့တက်ခတ်မှုတွေစတင်ခဲ့တဲ့2016အောက်တိုဘာလကစလို့ပြီးခဲ့တဲ့လအထိစစ်သွေးကြွတွေရဲ့လက်ချက်နဲ့တည်ဆုံသူရေအတွက်အနည်းဆုံး163ဦးရှိနေပြီး92ဦးပြောင်းဆုံနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီထဲမှာဩဂုတ်လ25ရက်နေ့က ARS စွန့်ရအောင်စုကရဲကင်းစခန်း30ကိုစီးနှင်တိုက်ခတ်ခဲ့ပြီးတဲ့နောက်တည်ဆုံသူ84ယောက်နဲ့ပျောက်ဆုံးနေသူ54ယောက်ပါဝင်ကြောင်းလည်းပြောဆိုထားတာပါ။ဒီတွင်ပိုက်စောပိုင်းမှာပဲရှာဖွေတွေ့ရှိခဲ့တဲ့ဟိန္ဒူဘာသာဝင်45ယောက်အလောင်းတွေနဲ့25လောင်းကိုတော့ဘသူဘဲဝါဖြစ်ကြောင်းအတည်ပြုနိုင်ပြီလို့လည်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ
်။စဘာဝယ်ယူမှုအစည်းအဝေးကိုကင်တွယ်ဆောင်ရွက်တာမှညံဖျင်းခဲ့တာနဲ့ဆက်ဆက်ပြီးပေါ်ပေါ်ဆဆဆောင်ရွက်မှုဆွဲဆိုခြင်းနဲ့ရာထူးကဖေရှားခံခဲ့ရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းယင်းလာရှင်နာဝတ်ကိုမျက်ကွယ်ထောင်ဒဏ်၅နှစ်စီရင်ချက်ချမှတ်လိုက်ပါတယ်။ကနဦးချမ်းသာမှုတွေမှာဝန်ကြီးချုပ်ဟောင်းယင်းလာတလှချပြက်ကွက်ခဲ့ပြီးတဲ့နောက်ထိုင်းတရားရုံးချုပ်ကစီရင်ချက်ကိုဒ ီကနေ့ဗုဒ္ဓဦးနေ့မှာထုတ်ပြန်တာဖြစ်ပါတယ်။အခုဖြစ်သူဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရှိရာဒူဘိုင်းကိုဝင်ကြီးချုပ်ဟောင်းရင်းလက်ထွက်ပြေးသွားတာလို့လည်းယုံကြည်ထားကြပါတယ်။ဝင်ကြီးချုပ်တာဝန်ယူစဉ်ကာလအတွင်းဆောင်ရွက်ခဲ့တဲ့ဒေါ်လာတန်းထောင်နဲ့ချီကုန်ကြတဲ့စဘာဝယ်ယူရေးအစီအစဉ်ကိုကင်တွယ်ဆောင်ရွက်မှုမှားယွင်းခဲ့တဲ့ဆိုပြီးမစ်ရင်းလက်ဆွတ်ဆွဲခံရတာဖြစ်ပါတယ်။ဒီအစီအစဉ်အရချို့တဲ့တဲ့လယ်သမားတွေစီကနေစဘာကိုဈေးကွက်ပေါက်ဈေးထက်ဈေးပိုပေးအစိုးရကဝယ်ယူပြီးတဲ့နောက်ဈေးတင်ပြီးတော့ပြန်ရောင်းတာဖြစ်ပါတယ်။ဒါပေမဲ့စဘာဝယ်ယူရေးအစီအစဉ်ကမှန်းထားတယ်လို့ဖြစ်မလာပဲဒေါ်လာတန်းတထောင်ကျော်ဆုံးရှုံးနောက်မရောင်းရဘဲလောင်ထားရတဲ့ဆန်လက်ကြံပမာဏကလည်းအများကြီးရှိနေကြတာပါ။ဝန်ကြီးချုပ်ဟောင်းရှင်းလက်ကတော့စွဲချက်တွေကိုညှင်းဆိုပြီးဒါကနိုင်ငံရေးရည်ရွယ်ချက်နဲ့ဆောင်ရွက်တာလို့တုံ့ပြန်ထားပါတယ
်။တရုတ်ဆိုတာဝန်ရှိသူတွေနဲ့ကုန်သွယ်ကိစ္စဆွေးနွေးပြောဆိုရမှာပုံမှန်လင်းလင်းရှိခဲ့ကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝေဘာရော့စ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အရေးကြီးဆုံးလှုပ်ဆောင်မှုလိုအပ်နေတာကတော့တရုတ်နိုင်ငံမှာလုပ်ငန်းတွေလုပ်ကန်နေတဲ့ကုမ္ပဏီတွေနဲ့ကုန်ပစ္စည်းတင်ပို့နေတဲ့လုပ်ငန်းတွေအနေနဲ့ဈေးကွက်ထက်ကိုဝန်ဆန့်နိုင်မဲ့အခြေအနေတွေပုံမှန်အကောက်လာအောင်တွန်းအားပေးရမယ့်ကိစ္စဖြစ်တဲ့အကြောင်းနဲ့ဒန်းတို့ရှင်ပြန်ခွင့်ရဖို့ကိုကျိုးစည်းဝါးကောက်ွယ်တဲ့အမှုချင်းတွေရှင်းချဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုဝင်ဘာလတည်းတရုတ်နိုင်ငံခီးစဉ်မတန်းခင်ကြိုတင်ပြင်ဆင်တဲ့အနေနဲ့ကုသရေးဝန်ကြီးဝန်ကြီးရော့စ်ပေကျင်းမြို့တော်ကိုရောက်ရှိနေတာဖြစ်ပြီးနိုင်ငံခြားကုံသွယ်မှုနဲ့ယင်းနှိမ့်ညံ့မှုတွေညီမြအောင်ပြန်လည်ထိန်းကြီးဖို့လိုအပ်ကြောင်းလည်းတရုတ်ဆိုတာတာဝန်ရှိသူတွေကိုဖိအားပေးပြောဆိုခဲ့တာပါ။အချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကလည်းမနက်ဖြန်ကြာသပတေးနေ့မှာပေကျင်းမြို့တော်ကိုတွေ့ရောက်ပြီးတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။
ဆော်ဒီအာရေဗျာမှာအမျိုးသမီးတွေတရားဝင်ကားမောင်းခွင့်ကိုဆော်ဒီဘုရင်ကပထမဆုံးခွင့်ပြုလိုက်ပါတယ်။အမေရိကန်ဆိုင်ယာဆော်ဒီအာရေဗျာတန်အမတ်ဖြစ်တဲ့ဘရင်သားတော်အင်ရှစ်ဆန်မင်းသားခါလက်ဘင်ဆယ်မန်ကဒါဟာမှန်ကန်တဲ့လောက်ရက်တွေလှုပ်ဖို့တင့်တော်တဲ့အချိန်ဖြစ်တယ်လို့ပြောဆိုပါတယ်။အမျိုးသမီးတွေရင်မောင်းလိုင်စင်ရှောက်ထားနိုင်တယ်ဆိုတော့တော်ဝင်အမိန့်ကိုဆော်ဒီနိုင်ငံပိုင်သတင်းဌာနကကြေညာလိုက်တာပါ။အရင်တုန်းကလည်းအမျိုးသမီးတွေကားမောင်းခွင့်ကိုဥပဒေနဲ့ကန့်သတ်တားမြစ်ထားတာမရှိပေမဲ့အမျိုးသမီးရင်မောင်းလိုက်စဉ်ထုတ်ပေးခြင်းမရှိသလိုရင်မောင်းဖို့ကြိုးစားရင်လည်းထိမ့်သိမ်းခံကြရပါတယ်။ဒီအမိန့်ကလာမယ့်ဇွန်လကစပြီးတော့အသက်ဝင်မှာဖြစ်ပါတယ်ရှင
်။ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးသွားတာပါ။သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်းချက်တွေတလဲတင်ပြပေးပါမယ်။အရင်ဆုံးတော့ဒီအကြံပတ်ပြိပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကအခြေအနေကိုပြောပြချင်ပါတယ်ရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကြကြေးရွာအနီးဟိန်းနူဘာသာဝင်တွေရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားတဲ့နေရာနဲ့မောင်တော်မှာရှိတဲ့မွတ်စလင်ကြေးရွာတစ်ခုကိုဒီနေ့ဒီမြန်မာနိုင်ငံအခြေဆိုင်ပြည်တွင်းပြည်ပသတင်းမီဒီယာတချို့သွားရောက်သတင်းယူခွင့်မေးမြန်းခွင့်နေရခဲ့ပါတယ်။ကျမတို့ VU သတင်းတောက်ကိုမိုးစောကလည်းဒီကနေ့သူတွေ့ခဲ့ရတဲ့အခြေအနေမေးမြန်းခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါရစေ။
ဒီကနေ့ကျွန်တော်တို့သွားတာကတော့ကျွန်တော်ဒီတက်မော်ကနေတော့စီစဉ်ပေးတဲ့အစီအစဉ်နဲ့သွားတဲ့ခီးစဉ်ပေါ့လေခီးစဉ်ဆိုတော့ကျွန်တော်တို့ရန်ကုန်ကနေပေါ့စစ်တူရနေပြီးတော့မှကျွန်တော်တို့ဒီဟိန္ဒူအလောင်း45လောင်းကိုသူ့ပေါ်သူ့ရှိထားတဲ့နေရာပေါ့အဲ့နေရာတော့မောင်းသောမြို့နယ်တဲကခမောင်းစိတ်မြို့နားလေးကရဲဘော်ကြကြီးရွာကိုသွားပါတယ်အဲ့ဒီမှာတော့ကျွန်တော်တို့ဒီတူပေါ်ထားတဲ့နေရာတော့အဓိကသူတို့ပထမ28လောင်းတွေ့ထားတဲ့နေရာရဲ့နောက်တစ်ခုက18လောင်းတွေ့ထားတဲ့နေရာပေါ့လေ24ရဲ့နေရာ28လောင်းတွေ့တယ်25ရဲ့နေရာ18လောင်းတွေ့ရဆိုတဲ့နေရာတွေကိုသူတို့လိုက်ပြပါတယ်ပြတဲ့အချိန်မှာတော့ကျွန်တော်တို့တွေ့ရတဲ့မြင်ကွင်းကတော့အဲ့ဒီမှာကျွန်တော်တို့ဒီဗီမီဒီယာသမားတွေရောက်လာတဲ့အချိန်မှာအရာပြေဆုံးသူတွေရဲ့ဆွေမျိုးသားချင်းတွေအိုင်နာလေးမှာပဲရှိနေကြတယ်ရှိနေတော့အဲ့ဒီလူတွေရဲ့ငိုယိုးနေတဲ့နေကိုပဲကြားရတယ်ဗောလေတွေ့တွေ့ချင်းမှာတော့အဲ့မှာတော့ကျွန်တော်တို့အဲ့ဒီပြေဆုံးတဲ့သူတွေကိုမတန်းတပ်ပုံရိုက်တာတွေရှိရဗောလေတပ်ပုံရိုက်တာတွေရှိနေကြတယ်ရှိရဗောရှိတော့အဲ့မှာတော့ဒီအငင်းပွားနေတဲ့ကိစ္စဗောဗျာဒီပြေတဲ့လူတွေကစစ်တပ်ကတတ်တယ်ဆိုတော့လေတချို့တွေကစစ်တပ်ကတတ်ပြောမှာဒီလိုဟာလုပ်တယ်ဆိုတော့မှာပြောဆိုလာတယ်ရှိရပေါ့ဒီအစိုးရဘက်ကထုတ်ပြန်တာလည်းဒီဘာသာနဲ့တက်တယ်ဆိုတော့ပြောရတယ်ရှိရပေါ့ရှိတော့အဲ့ဟာနဲ့ပတ်သက်ပြီးကျွန်တော်မေးပါတယ်ဒီကိစ္စကိုဥဆောင်တော့မှဒီအလောင်းတွေကိုရှာဖွေတဲ့ဒီနေရာထဲမှာပါတဲ့ဥမောင်းနေဆိုတဲ့ပုဂ္ဂိုလ်ကတော့သူပြည့်ချက်တည်ပြောပြတာကတော့ဒီတည်ဆုံးသူတွေအလောင်းတွေကိုတွေ့တာပထမအဓိကအချက်ကတော့ကျွန်တော်ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီအချက်ပါတမားတွေကဖန်ဆီးခေါ်ဆောင်သွားတဲ့ဟိန္ဒူအမျိုးသမီး၈ယောက်ကနေပေါ်မှာသူတို့နဲ့ဂျင်းနေတဲ့လူတွေကိုပြန်ဆက်သွယ်လာတယ်ဆက်သွယ်လာပေါ်မှာဒီနေရာတွေမှာတော့ဒီလူတွေကိုတတ်ထားခဲ့ရဆိုတော့သူတို့ကနေပေါ်မှာပြောတယ်ပြောတယ်ဆိုရဲတကယ်ရာသူတို့ကနေပေါ်မှာအဲ့နေရာကိုအစိုးရအာဏာပိုင်တွေအကြောင်းကြားပြီးလာရှာတယ်လို့ပြောပါတယ် အဲ့ဒီအချိန်လူအမျိုးသမီးရှိရောက်ကတော့သူတို့ကိုဟိုအကျံဖက်သမားတွေကတော့သူတို့ဘာသာတွေကိုဝင်ရမယ်ဆိုပြီးမှဒီဘာသာတွေကိုဝင်မတတ်ဘူးဆိုပြီးမှချင်းချောက်ခေါ်ဆောင်တော့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအိကူတူပလောက်ဆောက်နေတယ်ပြောပါတယ်အဲ့တော့အဲ့လူတွေရဲ့ပြောဆိုခြင်းကတော့အဲ့အမျိုးသမီးရှိရောက်ကပြောတဲ့တဲ့င်းရသူကလာရှာဖွေတဲ့အချိန်မှာပထမမှာဒီကလေးနဲ့အမျိုးသမီးတွေတည်ဆုံသွားတဲ့ဟာတွေကိုသူတို့တွေ့တယ်အဲ့ရုပ်လောင်း28လောင်းကိုတွေ့တယ်နောက်အဲ့ဒီအမျိုးသမီးတွေရဲ့ပြောဆိုခြင်းရပဲနောက်တနေ့အောင်ထပ်ရှာခြင်းမှာ18လောင်းကိုတွေ့တယ်လို့ပြောပါတယ်ဗျဒီအလောင်းတွေမှာတော့ဒီသူတို့ကတော့ရေတင်းကိုစီးဖြတ်ထားတဲ့ဟာမျိုးတွေတွေ့တယ်နောက်မျက်စိကိုပိတ်ထားတဲ့ဟာတွေကိုတွေ့တယ်ပေါ့အဲ့ဒါတွေကတော့သူတို့အမီးနာရွာသားတွေကပဲတက်ဖြတ်တာဖြစ်နိုင်တဲ့ဆိုကြောင့်မို့အခုလိုမျိုးလုပ်တယ်ဆိုပြောတာလည်းရှိပါသေးတယ်။ဟိုမောင်တော်ရောက်တဲ့အချိန်မှာတော့ကျွန်တော်ပန်းတော်ပြင်လို့ခေါ်တဲ့ကျွန်တော်တို့အဲ့ဟွာမှာတော့မွတ်စင်ကြီးရွာမှာကတော့မပြေးဘဲနဲ့နေတဲ့ရွာသူရွာသားတွေလည်းရှိပါတယ်။ကလေးတွေလည်းတွေ့ရပါတယ်။အဲ့ဒီနေရာမှာလည်းဒီတမ်ဘရောနေလဲစီကူတာရဲ့အဖွဲ့အစည်းမှာပွားရောက်တော့မှစီကူတာပင်ကြလို့လည်းကျွန်တော်တို့တွေ့ရပါတယ်ဗျာ။
ရခိုင်ပြည်နယ်ကနေ view မြန်မာပိုင်းသတင်းတောက်ကိုမိုးစောတိုက်ရိုက်သတင်းပေးပို့သွားတာပါရှင်။တဆက်ထဲမှာပဲဒီအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ဒေသမြောက်ပိုင်းကိုရန်ကုန်မှာအခြေစိုက်တဲ့နိုင်ငံတကာတန်တမန်တွေတွားရောက်လှစ်လာနိုင်ဖို့ကိုလည်းအစိုးရတာဝန်ရှိသူတွေကစီစဉ်နေပါတယ်။ဒီအကြောင်းကိုတော့ view မြန်မာပိုင်းသတင်းတောက်မမေခါကပြောပြပါလိမ့်မယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကမှတူးဖော်ရရှိခဲ့တဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်ဒေသုံသွားခဲ့တဲ့ဟိန္ဒူဘာသာဝင်တွေရဲ့ရုပ်အလောင်းတွေမြုပ်နှံထားတဲ့နေရာတွေကိုပြည်တွင်းခြေဆိုင်တန်ယုံ48ယုံကတန်တမန်တွေကိုလိုက်လံပြသမှာဖြစ်ပါတယ်။မနက်ဖြန်သွားရောက်ဖို့စီစဉ်ထားတဲ့ဒီခီးစင်မှာနိုင်ငံတကာတန်တမန်အယောက်80နီးပါးသွားရောက်ဖို့ဖိတ်ကြားထားတယ်လို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ်။တရက်သာကြာမဲ့ဒီခီးစင်မှာအဓိကအနေနဲ့ပရိပခဖြစ်တဲ့နေရာတွေနဲ့လက်ရှိမောင်တော်အခြေအနေတွေကိုလေ့လာနိုင်ဖို့ဖိတ်ကြားထားတာဖြစ်ပါတယ်။မောင်တော်မျိုးရဲဘော်ကြာကျေးရွာအနီးအကျန်းဖတ်သမားတွေရဲ့ရရက်ဆက်ဆက်တက်တာခံခဲ့ရတဲ့ဟိန္ဒူဘာသာဝင်ရွာသားတွေရဲ့ဆွေမျိုးသားချင်းတွေနဲ့လည်းတွေ့ဆုံနိုင်ဖို့စီစဉ်ပေးသွားမယ်လို့သူကပြောပါတယ
်။နေချင်းပြန်ပါပဲ။နေချင်းပြန်ပဲလာမယ်။သူတို့မောင်တော်ဘက်ကိုသွားပါမယ်။မောင်တော်မျိုးချင်းတော့ဆောင်သွားပါမယ်။ကျန်ဖက်လူရည်တွေပတ်သက်ပြီးတော့ဒီမှာဒီနည်းစုတိုင်းရင်းသားတွေကိုခုနကပြောလို့လူမျိုးတုံးရဲစက်ဆက်တာလုပ်ခဲ့တဲ့ဥစ္စာလေးတွေကိုတကယ်ဖြစ်စဉ်ဖြစ်ခဲ့တဲ့နေရာလေးတွေနဲ့ခံရတဲ့ဒီကာယကံရှင်တိုင်းရင်းသားတွေနဲ့အဲ့နေရာလေးတွေနဲ့ဒါသွားပြီးတော့တွေ့တယ်တွေ့ပြီးတော့ဒိုင်လော့တွေ့လို့ရအောင်လုပ်ပေးထားပ
ါဒီခီးစင်မတိုင်ခင်ရပ်ပိုင်းကပဲအမေရိကန်တန်တမန်အဖွဲ့တွေနဲ့ဂျပန်တန်တမန်အဖွဲ့တွေကိုလည်းမောင်တော်ကိုသွားရောက်နိုင်ဖို့စီစဉ်ပေးခဲ့ပါသေးတယ်ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းမှာရခိုင်ရင်းနဲ့ပတ်သက်ပြီးအကြမ်းဖက်တိုက်ခိုက်မှုကြောင့်မွတ်စလင်ဒုက္ခသည်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတယ်လို့ဆိုနေကြပေမဲ့ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အတိုင်းဝိုင်းရဲ့90ရာခိုင်နှုန်းကျော်ကတော့ပြည်ပခဇုံထဲမှာဆက်လက်နေထိုင်နေတယ်လို့ပြောဆိုခဲ့ပါတယ်။ဘသူမဆိုဒီအခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာဆန်းစစ်သင့်တယ်လို့ပြောဆိုခဲ့တာဖြစ်ပြီးအခုမတည်ငြိမ်တဲ့ဒေတာရင်းအခြေအနေတွေကိုတန်တမန်နေအနေနဲ့တိတိကျကျလေ့လာနိုင်အောင်ကိုယ်တိုင်သွားရောက်ကြည့်ရှုနိုင်ဖို့စီစဉ်ပေးတာဖြစ်တယ်လို့လည်းဥတည်မောင်ဆွေကပြောပါတယ်။ဒါအပြင်တန်တမန်တွေအနေနဲ့လက်တွေ့အသေးစိတ်သိရှိနိုင်အောင်လွတ်လပ်စွာတွေ့ဆုံမေးမြန်းခွင့်တွေပေးသွားမယ်လို့လည်းဥတည်မောင်ဆွေကပြောပါတယ်
။ကိုယ်စိမဲ့နေရာတွေမှာတော့ဒီဒေသခံတွေနဲ့တော့တွေ့သွားပါမယ်။ဒေသခံတွေနဲ့သူလွတ်လပ်တွေ့ဆုံဆိုတာပြောကြမှာ။ဒီတိုင်းနိုင်ငံကြီးရဲ့ဟိုကျွန်တော်တို့မြန်မာနိုင်ငံမှာလည်းပါပြီးသားပါ။ဟိုတပည့်နိုင်ငံကိုဒါဟိုဖက်ပြေးသွားတဲ့လူတွေရှိတယ်လို့ဒီမှာထောက်ပြေးပေးနေတယ်ဒီမှာနော်တဝက်ကျော်ကျော်လောက်ကကြာ AAC နဲ့ဒီမှာကြံခဲ့တာရှိပါတယ်။အဲဒါကတော့ဒီအလုံးကမီဒီယာတွေအလုံးကစိတ်ဝင်စားမေးနေတာဟိုဘက်ကထွက်ပြေးသွားတဲ့လူတွေနဲ့ဟိုဘက်ကထွက်ပြေးသွားတဲ့လူကိုလက်ခံဖို့ယူဆပဲမေးနေတာဖြစ်တဲ့တွင်ဒါသူတို့ဘက်ကလည်းလာမေးပြန်တယ်လို့ဒီမှာကြံနေတဲ့လူတွေကိုလည်းဒါပြီးတော့နော်လာပြီးတော့မေးပြန်ကြည့်ပါ။ဘာဖြစ်လို့ခင်ဗျားတို့ကကြံနေကြလဲ။ခင်ဗျားတို့ကဘာဖြစ်လို့မထွက်ပြေးကြလဲ။အဲဒီဥစ္စာလေးပါပဲ။သူတို့ဒီဘက်မှာလည်းတွေ့တာဒါမျိုးဆိုပြီးတော့
ပြီးခဲ့တဲ့စက်တင်ဘာ24နဲ့25ရက်နေ့တွေက ARSA အကြမ်းဖက်အဖွဲ့ရဲ့လူမဆန်စွာရဲရဲဆက်ဆက်တပ်ဖြတ်မှုခံရတဲ့ဟိန္ဒူဘာသာဝင်ရုပ်အလောင်း45လောင်းမြုပ်နှံထားတဲ့နေရာကိုရှာဖွေတွေ့ရှိခဲ့ပါတယ်။တေဆုံးသူအချို့ဟာလက်ကိုကျိုးနဲ့တုတ်ခံထားရတယ်လို့လက်ဘင်းကိုလည်းဓာတ်နဲ့လှိဖြတ်ထားတဲ့ဒဏ်ရာတွေတွေ့ရကြောင်းနဲ့ဒါဟာအစွန်းရောက် ARSA အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်ကြောင်းအစိုးရဘက်ကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
။ View မြန်မာပိုင်းသတင်းတောက်မတ်မီကသတင်းပေးပို့ထားတာပါရှင်။ပြည်တွင်းသတင်းတွေကိုကြားခဲ့ရပြီးတော့အခုတခါဒီထိုင်းမြန်မာနယ်စပ်ကမြန်မာရွှေပြောင်းလုပ်သမားကလင်းငယ်ရီရဲ့ပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ပါောင်းမယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ထိုင်းဆိုရအတိမတ်ပြုရွှေပြောင်းစာတင်ကျောင်းပေါင်း
59ချောင်းနဲ့ဒီချောင်းခွဲ14ချောင်းကရွှေပြောင်းလုံးသမားကလင်းငယ်တွေကနေ၄တန်း၈တန်းနဲ့၁၀တန်းတက်နေကြတဲ့ချောင်းသူချောင်းသား900ချောင်းဟာစက်တင်ဘာလ25ရက်နေ့ကစပြီးတော့ဒီမြန်မာအစိုးရစာစစ်ဌာနရဲ့ပထမနှစ်ဝက်စာမီးပွဲကိုဝင်ရောက်ဖြည့်ဆည်းနေကြပါတယ်။နေဆက်မှာရောက်နေတဲ့ဒီမြန်မာကလင်းငယ်တွေအခုလိုအစိုးရစစ်စာမီးပွဲဖြည့်ရမှာဘယ်လိုအခက်အခဲတွေကြုံနေရတာရှိပါလဲ။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။မြန်မာအစိုးရရဲ့2019-2018ပညာသင်နှစ်ရဲ့နှစ်ဝက်အစိုးရစစ်စာမေးပွဲတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာသင်ကျောင်းပေါင်း36ကျောင်းကကျောင်းသား900ကျော်ဟာစက်တင်ဘာလ25ရက်နေ့ကစပြီးဝင်ရောက်ဖြည့်ဆည်းခဲ့တာဖြစ်ကြောင်းရွှေပြောင်းဆရာဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါ်ရွှေစင်ဝင်းကအခုလိုပြောပါတယ်
။၄တန်းက456ရောက်၊၈တန်းက189ရောက်၊၁၀တန်းက116ရောက်ကျောင်းအစိုးရစစ်ကိုဝင်ပြေးတဲ့ကလေးတွေကျောင်းစုစုပေါင်းက36ကျောင်းကျောင်းသားတွေမလျော့ပါဘူးစာသင်ကျောင်းအနေထားနဲ့တော့ဒီ2019-2018ပညာသင်နှစ်မှာလျော့သွားတယ်59ကျောင်းကျန်တယ
်ဆံမွေးပွဲမေးခွန်းတွေကိုတော့ကရင်ပြည်နယ်စာသစ်ဌာနကပေးတဲ့မေးခွန်းတွေနဲ့အတူဝင်ရောက်ဖြေဆိုခဲ့ကြတာဖြစ်ပြီးဒီကလေးတွေဟာမြန်မာအစိုးရကအတိအမှတ်ပြုထားတဲ့အောက်လက်မှတ်တွေရရှိမှာဖြစ်တယ်လို့ဆိုပါတယ်
ဟုတ်ကဲ့ဒီတစ်နှစ်ကတော့မိကွန်းကအရင်ပုံစံတိုင်းပဲမြန်မာပြည်ပြည်ပြင်ပြည်နယ်ပညာရေးဌာနအနေနဲ့ရွှေပြောင်းဒေသကို၄တန်း၁၀တန်း၁၀တန်းဆံပွဲမိကွန်းနေထုတ်ပြီးတဲ့ကျွန်တော်တို့ကကြိုတင်ပါတော့တရက်ကြိုတင်သွားယူကြတယ်သူတို့ချပေးထားတဲ့အချိန်ကြာတိုင်းမြန်မာပြည်စံတော်ချိန်နဲ့အပြေးညီဖြေရတယ
်ထိုင်းမြန်မာနယ်စပ်မှာအခုလိုမျိုးမြန်မာအစိုးရစစ်ဆံမွေးပွဲတွေဖြေဆို့ဖို့အတွက်ရှိပြောင်းကျောင်းသားတွေအနေနဲ့အခက်အခဲတွေရှိတယ်လို့ကျောင်းတွေမှာလည်းတင်ကြားရေးဆိုင်ရာအခက်အခဲတွေနဲ့ဆရာဆရာမမလုံလောက်မှုတွေရှိနေတယ်လို့လည်းဒေါ်ရွှေစင်ဝင်းကပြောပါတယ
်ဒီပထမနှစ်ဝက်မှာကမြန်မာပညာရေးမှာတော့အစာလေးအရင်အများကြီးကိုပြီးတယ်ကျွန်တော်တို့ဒီရွှေပြောင်းဒေသမှာကတော့အဲ့မြန်မာပဲ့ချန်လောက်စာပြီးတဲ့နှုန်းမရှိခဲ့ဘူးပေါ့ဘာကြောင့်လဲဆိုတော့ကလေးတွေရဲ့လိုက်နိုင်ကြီးဆိုတာတဲ့ကိုကျွန်တော်တို့ကကလေးတွေလိုက်နိုင်ကြီးနဲ့ကလေးတွေရဲ့ရွှေ့ပြောင်းမှုတွေပေါ့နော်ရွှေ့ပြောင်းမှုပေါ်မူတည်ပြီးတော့ကျွန်တော်တို့တင်ကြားမှုကနည်းနည်းလေးနောက်ကျတဲ့အပိုင်းမှာရှိတယ်ပထမနှစ်ဝက်မှာနောက်ကလေးတွေကအထူးသဖြင့်ဒီ၈တန်းနဲ့၁၀တန်းဆိုရင်ကလေးတွေကပေါ်လာထားရမယ်ကျောင်းမှတင်ဒီခန့်သွင်းပြီးတော့ဖြေဟိုတင်သေးချာကိုတင်ပြီးမှသာဒီအစိုးရစစ်ဆောင်မျိုးပွဲတွေဝင်ပြေးနိုင်တဲ့အနေအထားတွေရှိတော့ဒါတင်ကြားမှုအပိုင်းမှာအခက်အခဲရှိတယ်နောက်ပို့ပြီးတော့ပို့ခက်ခဲတာက၁၀တန်းပိုင်းနေပေါ့နော်၁၀တန်းပိုင်းမှာဒီဘက်မှာတင်ကြားမဲ့လုံလောက်တဲ့ဆရာဆရာမဦးရီရေတွက်ကနေပါတယ
်2016-2019ခုနှစ်တက္ကသိုလ်ဝန်ထမ်း၁၀တန်းဆောင်မွေးပွဲမှာတော့ကရင်ပြည်နယ်စာစစ်ဌာနကနေဝင်ရောက်ဖြေဆိုကြတဲ့မြန်မာရွှေပြောင်းစာသင်ကျောင်းကကျောင်းသားပေါင်း96ယောက်ရှိရမှာ16.69ရာခိုင်နှုန်းအောင်မြင်ခဲ့ပြီး၄တန်းနဲ့၈တန်းဝင်ရောက်ဖြေဆိုတဲ့ကျောင်းသားကျောင်းသူတွေကတော့ရာနှုန်းပြည့်နီးပါးအောင်မြင်ခဲ့တယ်ဆိုပြီးရွှေပြောင်းဆရာဆရာမများအစည်းအရုံးကတော့ပြောပြပါတယ်ရှင်
ထန်းနိုင်ငံကနေမဲ့အေးအေးမှသတင်းပေးပို့ခဲ့တာပါရှင်မြန်မာနိုင်ငံဆိုင်ရာသတင်းတွေခဏနှာပြီးတော့အမေရိကန်သတင်းတစ်ပုဒ်ကိုလည်းအလှည့်ပေးပါဦးမယ်သမရဟောင်းဘရက်အိုဘားမားလက်ထက်ချမှတ်ခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ပေဖြတ်အစားထိုးမဲ့ဥပဒေချမ်းနဲ့ပတ်သက်လို့မနေ့ကရင်ကနေ့မှာမဲခွဲဆုံးဖြတ်ဖို့အစီအစဉ်ကိုတော့ Republican အထက်လွှတ်တော်အမတ်တွေကရွှေ့ဆိုင်းလိုက်တဲ့အတွက်ဒါဟာ Republican လွှတ်တော်အမတ်တွေနဲ့သမရဒေါ်နယ်ထရမ့်အတွက်တော့အထင်အရှားအခြေအနေဖြစ်နေပါတယ် Republican အထက်လွှတ်တော်အမတ်တို့ကဒီဥပဒေချမ်းကိုကန့်ကွက်မဲပေးမယ်လို့ပြောဆိုလာတာကြောင့်လည်းဒီမဲခွဲဆုံးဖြတ်ရမယ်ဆိုရင်တော့မှဒီကိစ္စကရှုံ့နှိမ့်သွားနိုင်တာကြောင့်ဖြစ်ပါတယ် View သတင်းတောက်ချင်မလုံးပြပို့တဲ့သတင်းလွှာကိုကိုအောင်ကပြောပြပါလိမ့်မယ်ရှင်
အိုဘားမားကဲလို့ခေါ်တဲ့ကုန်ကြမ်းစည်တက်တာတဲ့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်ကိုပယ်ဖြတ်အစားထိုးမဲ့ဥပဒေကြမ်းအထက်လွှတ်တော်မှမဲခွဲဆုံးဖြတ်မယ်ဆိုရင်ရှုံ့နှိမ့်သွားနိုင်တာကြောင့်စိတ်ပြက်လက်ပြက်ဖြစ်နေတဲ့ Republican လွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်လိုက်တာပါအထက်လွှတ်တော်က Republican ခေါင်းဆောင် Mitch McConnell ကသတင်းတောက်တွေကိုပြင်မလွှတ်တော်အစအဦးမှအခုလိုပြောပါရယ
် We haven't given up on changing the American health
မေကန်ကျန်းမာရေးဆောက်ရှောက်မှုစနစ်ကိုပြုပြင်ပြောင်းလဲဖို့ကျွန်တော်တို့လက်မလျှော့ပါဘူးဒီသတင်းပတ်မှာမလုံနိုင်ပေမဲ့ရှေ့လျှောက်ပြီးတော့ဆက်လုပ်သွားနိုင်ပါသေးတယ်ကျွန်တော်တို့လက်မလျှော့ပါဘူ
းအထက်လွှတ်တော်အမတ်တွေဖြစ်တဲ့ main ပြည်နယ်က Susan Collins Arizona ပြည်နယ်က John McCain Kentucky ပြည်နယ်က Rand Paul တို့ကဒီဥပဒေကြမ်းကိုကန့်ကွက်မဲပေးမယ်လို့ပြောဆိုပြီးအခုလိုမဲခွန်းမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တာပါဒါအပြင်ဒီကျန်းမာရေးစောင့်ရှောက်မှုအစီအစဉ်နဲ့ပတ်သက်လို့လွှတ်တော်ကကြားနာပွဲကိုမတန်ဆွမ်းသူတွေကအကြီးအကျယ်လာရောက်ကန့်ကွက်ကြပြီးနောက်တစ်ရက်မှာအခုလိုမဲခွန်းမဲ့အစီအစဉ်အပေါ်ပေါ်ပြီးတော့ဆန္ဒပြလာကြပါတယ်ဒီမိုကရက်အထက်လွှတ်တော်အမတ်တွေအတွက်တော့ဒါဟာအောင်မြင်မှုတစ်ရက်ဖြစ်ပြီးဒီမိုကရက်ခေါင်းဆောင် Chuck Schumer ကအခုလိုပြောပါတယ်
The Cassidy Graham Bill
ကက်ဆီဒီဂရီယန်ဥပဒေကြောင့်ကျမရဲ့ဆက်ရှောက်မှုစနစ်ပေါ်စိုးရိမ်တက်ရောက်ပါလိမ့်မယ်။အမေရိကန်အနေနဲ့ဒါကိုသိပြီးကန့်ကွက်ခဲ့ကြတယ်လို့သူတို့အနေနဲ့လည်းဒီလိုဆန့်ကျင်ကန့်ကွက်မှုတွေကြောင့်တခြားရွေးချယ်စရာမရှိတော့ဘဲနဲ့ရုံသိမ်းလိုက်ရတယ
်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီအခြေအနေပေါ်အတော်လေးမကြေမချမ်းဖြစ်နေပါရယ
်။ At some point there will be a repeal.
ဒီချိန်ရင်တော့ပယ်ဖြတ်အစားထိုးနိုင်ပါလိမ့်မယ်။အဲ့ဒီအချိန်ကခုလားနောက်မကြခင်လားဆိုတာကိုတွေ့ရမှာပါ။ဒါပေမဲ့လည်း Republican လို့ဥပဒေကိုခေါ်နေကြတဲ့လူအချို့ပေါ်တော့စိတ်ပျက်မိပါရယ်။
လွန်ခဲ့တဲ့ဇူလိုင်လတုန်းကလည်းဥပမာကဲကိုဖျက်သိမ်းဖို့မဲခွဲဆုံးဖြတ်ကြပြီးမယ်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကပြက်ပြက်သားသားဆန့်ကျင်တဲ့အနေနဲ့လက်မအောက်ဆိုင်ပြီးကန့်ကွက်မဲ့ပေးခဲ့ပြီးတဲ့နောက်ဒီဥပဒေကိုအတိမပြုတ်နိုင်ခဲ့ပါဘူးအခုဒီချိန်လဲထပ်မံပြီးမအောင်မြင်တာဟာသမရအတွက်တော့နိုင်ငံရေးအရာကောင်းတဲ့အလားလာမဟုတ်ပါဘူးမူဝါဒရေးရာကြံပေးအဖွဲ့ Brookings Institution ကဂျွန်ဟက်ဒက်က
The president says a lot about
သူအနေနဲ့အကောင်းဆုံးစီမံခန့်ခွဲနိုင်တယ်လို့ညှိနှိုင်းအဖြေရှာနိုင်တဲ့စွမ်းပကားကြီးမားကြောင်းသမရကမကြာခဏပြောကြားခဲ့ပေမဲ့လက်တွေ့မှာတော့သူသမရဖြစ်ပြီးကြတဲ့ကအဲ့ဒီကိစ္စတွေနဲ့ပတ်သက်လို့အောင်းအောင်မြင်မြင်ကြိုင်တွယ်ဖြေရှင်းတာမျိုးမရှိခဲ့ပါဘူ
းအခုလိုအခြေအနေတွေဟာလာမယ့်နှစ်မှာကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေအတွင်း Republican တွေအတွက်အထိနာစရာဖြစ်လိမ့်မယ်ဆိုပြီးသုံးသပ်မှုတွေလည်းရှိနေပါတယ်ဒါပေမဲ့ Obama ကဲကိုဖျက်သိမ်းစားထိုးနိုင်ဖို့လာမယ့်လတွေအတွင်းထပ်ပြီးတော့ကြိုးစားသွားမယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကပြောပါတယ်
။ To my Republican friends,
နိုင်ငံအဝန်းကကျွန်တော်ရဲ့ Republican မိတ်ဆွေတွေခင်ဗျားတို့အနေနဲ့နောက်ထပ်ကြိုးစားခွင့်ရှိတယ်လို့ပဲကျွန်တော်တို့မှလည်းအလားတူကြိုးစားခွင့်အခြေအနေတွေအများကြီးရှိနေပါတယ
်။အခုခါမှာတော့သမ္မတနဲ့ Republican လွှတ်တော်အမတ်တွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတုန်းကသမ္မတအနေနဲ့ဂရီပေးထားတဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးအတွက်ဆက်လက်ဆောင်ရွက်နေကြပါတယ်ခင်ဗျာ။
သမရဟောင်းဥပမာလက်ထက်ကချမှတ်ခဲ့တဲ့ဂျမရေးဆောင်ရှားမှုအစီအစဉ်ကိုပယ်ဖျက်အစားထိုးဖို့ Republican လွတ်တော်မတ်တွေရဲ့ကြိုးပမ်းမှုမအောင်မမြင်ဖြစ်နေရတဲ့အကြောင်းကိုအောင်ကစူးစီးတင်ပြပေးသွားတာပါရှင်။ VOA American တန်ရဲ့ပုံထူးနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9နာရီကနေ9နာရီခွဲမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါရယ်။ Asia Set 7ဂျူရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါရယ်ရှင်။ဒီရက်ဒီကနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်လို့ရပါတယ်ရှင်။မနေ့ပြန်မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49နဲ့50တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုကတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကကြီးညာပေးပါဦးမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်သဘောနဲ့ရှင်ပြည်တို့နောက်ဆုတ်အခြေအနေကိုကျော်လွှမ်းနိုင်ရေးမဟာဗျူဟာအသစ်နဲ့တူအာဖဂန်မှာအမေရိကန်ရဲ့ကြိုးပမ်းမှုတွေကိုဆွတ်လွန်မှာမဟုတ်တဲ့အကြောင်းကာယိုယင်ဂျီဂျင်မက်တစ်ကဒီကနေ့ကာဘူးမြို့တော်မှာပြောဆိုလိုက်ပါတယ်။ဝင်းဂျင်မက်တစ်ကာဘူးမြို့တော်ကိုဆက်ရောက်ပြီးနိုင်ပိုင်းကြာမှာပဲကာဘူးလေဆိပ်ကိုဒုံးလက်နက်နဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရတဲ့အတွက်လူ9ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့ကြတာပါ။မြောက်ကိုရီးယားနိုင်ငံကဗန်လုံငန်း၈ခုနဲ့ဗန်ရာရှိ26အုပ်တို့ပေါ်ပြစ်မှတ်ထားတဲ့အရေးယူတန်းခတ်မှုအသစ်တွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗန်နိုင်ဝန်ကြီးဌာနကကြေညာလိုက်ပါတယ်။လူမျိုးများထိခိုက်သေချေစေမဲ့လက်နက်တွေနဲ့ပက်ထရင်တက်မစ်ဆိုင်းတုံးအစီအစဉ်တွေအတွက်နိုင်ငံကဗန်နိုင်စနစ်ကိုအသုံးချနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုပြစ်မှတ်ထားတန်းခတ်ဖို့ရည်ရွယ်တာဖြစ်ကြောင်းလဲဗန်နိုင်ဝန်ကြီးဌာနရဲ့မနေ့ကကကြေညာချက်မှာဖော်ပြခဲ့တာပါ။စဘာပေါ်ရွေးရေးအစီအစဉ်ကိုကန်တွယ်ဆောင်ရွက်ရမှာညံပြင်းမှုနဲ့ဆက်နွယ်ပြီးပေါ်ဆောင်မှုနဲ့ရည်ရွယ်ခံခဲ့ရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်တော်ကိုမြက်ကွယ်မှာထောင်နဲ့ငါးနဲ့စင်ချက်ချမှတ်လိုက်ပါတယ်။ကနဦးကျန်းနာမှုတွေအတွင်းဝန်ကြီးချုပ်ဟောင်းရင်းလက်တလားချပြက်ကွက်ခဲ့ပြီးနောက်မှာပဲထိုင်းတရားရုံးရုံးချုပ်ကစင်ချက်ကိုဒီကနေ့ပုံထူးနေမှာပဲကြေညာလိုက်တာပါ။တရုတ်လင်ငန်နိုင်ငံမှာကုလသမဂ္ဂကဆက်လျှောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတန်ခါတော်တချို့နဲ့အမျိုးသားရေးအစိုးရတွေကလက်မခံဖို့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကပြစ်ခတ်တွေကြောင့်ထွက်ပြေးလာသူတွေလို့ဆိုတဲ့ရိုဟင်ဂျာတွေကိုတရုတ်လင်ငန်နိုင်ငံကယူရမှာလေတစင်းနဲ့ဒီနေ့ဆက်မိတ်မှာမျောနေတာတွေ့ခဲ့ရတဲ့အတွက်ကဲဆက်ပြီးကိုလံပုံမျိုးအပြင်မှာထင်းထင်းဆက်လျှောက်ထားပါကုလသမဂ္ဂကဖွင့်လှစ်ထားတဲ့ထင်းထင်းစကန်ကိုမနေ့တုန်းကတင်းဝင်ရောက်ခဲ့ကြသူတွေကတော့ရိန်ဂျာအကြံဖက်သမားတွေဆိုပြီးပြောဆိုကန့်ကွက်ခဲ့ကြတာပါ
တရင်ချင်းချုပ်ကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစပန်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ်ကျွန်မခင်ပြူထွေးပါရှင် View American တန်ရဲ့ပုံထူးနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16 kHz 1953ည line to meter 19 kHz 15565နဲ့ line to meter 25 kHz 11965တို့ကနေအသံလွှင့်နေတာပါတော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်နှစ်နာရီကြာမှာပြန်ဆုံကြရအောင်ပါရှင်
This program has come to you from the Voice of America, Washington.